Boko Haram စစ်တပ်ရဲ့ခင်းနဲ့ချီဖမ်းဆီးရတယ်တန်လှုပ်ပေးခဲ့တယ်။နိုင်ဂျီးရီးယားကျောင်းသူတွေ82ဦးဟာစနေနေ့မှာတော့နိုင်ဂျီးရီးယားမြို့တော်အဘူဂျာမှာပထမဆုံးချိန်ဖြစ်တဲ့သူတို့ရဲ့မိသားစုတွေနဲ့ပြန်ပြီးတွေ့ဆုံခဲ့ကြပါတယ်။ဒီကျောင်းသူတွေက2014တုန်းကသူတို့ကျောင်းကြီးကျောင်းစားတက်နေတဲ့ချီဖို့ကျောင်းကဖမ်းဆီးခံခဲ့ရတယ်။ကျောင်းသူတွေ286ထဲမှာပါပါတယ်။သူတို့ကိုအခုလိုလွှတ်ပေးခဲ့တာဟာ Boko Haram စစ်တပ်ရဲ့နိုင်ဂျီးရီးယားအစိုးရတို့ကြားအကျဉ်းသားအလင်းလေလုပ်ပြီးရလာတဲ့သဘောတူညီမှုရဲ့အစိတ်ပိုင်းတစ်ခုပါ။ဖမ်းထားတဲ့ကျောင်းသူတွေရဲ့တမ်းမှာတူးချင်းပြန်လွှတ်ပေးတာတွေထွက်ပြေးလွတ်မြောက်တာတွေရှိတယ်လို့အောက်တိုဘာလတုန်းက22လွတ်မြောက်တာပါ။ဒါပေမဲ့ကျောင်းသူတွေ100ကျော်လောက်ကအခုဒီအဖမ်းခံနေရဆဲပါ။နိုင်ငံတွေကလည်းပြန်လွတ်မယ်လို့အာနာဘိုင်းတွေကပြောပါတယ်။ Boko Haram စစ်တပ်ရဲ့နိုင်ဂျီးရီးယားမြောက်ပိုင်းဒေသကိုဘာသာရေးတင်းကျပ်တဲ့အစ္စလာမ်နိုင်ငံဖြစ်ပြောင်းလဲဖို့အကြမ်းဖက်မှုတွေနဲ့ကြိုးစားရင်းစစ်နှစ်ကလူပေါင်းထောင်ပေါင်းများစွာတတ်သိခဲ့တာဖြစ်ပါတယ်။အခုလိုကျောင်းသူလေးတွေကိုဖမ်းဆီးတာအရတားတွေပြန်ပြီးမသွန်းဟန်နိုင်ချင်းချောက်မှုလို့နိုင်ဂျီးရီးယားအာနာဘိုင်းတွေကယုံကြည်ပါတယ်။ Main Clinic ရဲ့အများပြားကိုဖမ်းဆီးထားသူတွေကအတင်းကျပ်လက်ထပ်သားတွေရှိတယ်လို့သူတို့နဲ့ကလေးတွေမျိုးဆိုင်တာဖြစ်ပါတယ်။အဲဒီကံဘုံခွဲရမှာခိုင်းချိန်မှာကိုစိုးရိမ်နေတဲ့အတွက်သူတို့ရဲ့အတင်းကျပ်ခိုင်းချိန်မှုတွေကို Main Clinic ရဲ့ကမငင်းပယ်ရကြပါဘူး။